ာညနေခင်းမှာရှင်ဝါရှင်တန်မြို့တော် VUE American တန်ကနေ2020ခုနှစ်ဖေဖော်ဝါရီလ10ရက်တနင်္လာနေ့ညနေအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ79 19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီနေ့ညနေအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင
်ကျွန်မကတော့ဆွမျက်မော်ပါကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်တရုတ်နိုင်ငံမှာသေဆုံးတဲ့သူ900ကျော်သွားပါပြီ။ American ပြည်ထောင်စု Los Angeles မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့ Oscar Academy ဆုပေးပွဲမှာ Korea ရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိပြီး Oscar သမိုင်းတွင်ခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။နေစဉ်လူတောင်းနဲ့ချီဝင်ထွက်သွားလာနေတဲ့တရုတ်မြန်မာနယ်စပ်မှာရောဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ဖို့အတွက်ဘာတွေများဆောင်ရွက်နေပါလဲ။
ကွာတိတ်တော့ကျွန်တော်ခိတ်နေတာပေါ့နော်ဌာနဆိုင်ရာတွေရောတက်မှတ်ရေးဌာနတွေရောပြည်သူ့ကရောအခွင့်အရေးကိုချိန်နေပြီပဲ
ကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ရေးကူညီလှုပ်ဆောင်နေတဲ့ကုညာကူညီမှုတဲ့ဖွဲ့ကဥက္ကဋ္ဌဦးတောင်ထွန်းပြောသွားတာပါအပြည့်စုံမကြခင်နားဆင်ရပါမယ်နောက်ဒီမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်တပ်ဖွဲ့အကြားရခိုင်နဲ့ချင်းပြည်နယ်ဘက်မှာတိုက်ပွဲပြင်းထန်နေတဲ့နောက်ဆုံးအခြေအနေကိုလည်းပြောပြပေးပါမယ်နောက်အမေရိကန်ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းရွေးချယ်ဖို့အတွက် primary ပနားမရွေးကောက်ပွဲမနက်ဖြန်ကျင်းပမယ်အကြောင်းနဲ့မဲဆန္ဒရှင်တွေရဲ့သဘောထားဘယ်လိုရှိသလဲစရာတွေကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ရင်ဆုံးနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညူဦးတို့ကပြောပြပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ900ကျော်သွားပြီးမို့2002-2003ခုနှစ်တုန်းကကူးစက်ပြန့်နှံ့ခဲ့တဲ့ SARS ရောဂါကြောင့်သေဆုံးသူအရေအတွက်ကိုကျော်သွားပြီလို့တရုတ်တာဝန်ရှိသူတွေကပြောပါရယ်တရုတ်ပြည်မကြီးနဲ့ဟောင်ကောင်မှာကူးစက်ပြန့်နှံ့ခဲ့တဲ့အသက်ရှူလမ်းကြောင်းထိခိုက်စေတဲ့ SARS ရောဂါတို့ကသေဆုံးသူ980ကျော်ပဲရှိခဲ့တာဖြစ်ပါရယ်တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရမီဖန်းကဒီကနေ့အတွက်ကိန်းဂဏန်းကိုအခုလိုပြောကြားခဲ့ပါရယ်
累计死亡病例908例，累计报告确诊病例。
우리봉준호감
디그네티수수방대성도고야시야요가보구세도레당181ယောက်ရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရမီဖန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်တရုတ်နှစ်သစ်ကူရုံးပိတ်ရက်တွေကိုထပ်တိုးပိတ်ထားခဲ့တာအဆုံးသတ်သွားပြီမို့ဒီကနေ့တော့ရှန်ဟိုင်းမြို့တော်မှာအလုပ်ခွင်တွေပြန်ဝင်နေကြပါတယ်နှာခေါင်းစည်းအကာအကွယ်ဝတ်ဆင်ထားသူတွေကိုလမ်းတွေပေါ်မှာတွေ့ရပါတယ်ဂျပန်နိုင်ငံယိုကိုဟာမစိတ်ကမ်းမှာတီးကြားခွဲစောင့်ကြည့်ခန်းနေရတဲ့ဇိမ်ခန်းအပျော်စီးသင်္ဘောကြီးပေါ်မှာပိုးကူးစက်သူနောက်ထပ်60တွေ့ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောကြားတဲ့အတွက်သင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူဟာ130ရှိသွားပါပြီ Diamond Princess သင်္ဘောကြီးပေါ်ပါလာတဲ့ခီးတွေနဲ့တမော့အမှုတန်းပေါင်း3,900 ကျော်ကိုကန်းစင်းခွင့်မပြုခင်အားလုံးကိုယောဂပိုးရှိမရှိစစ်ဆေးဖို့အရင်စစ်ဆေးဖို့စဉ်းစားနေတယ်လို့ဂျပန်ကျန်းမာရေးတောင်ဝင်ကြီးကသတင်းတောက်တွေကိုဒီကနေ့အစောပိုင်းတုန်းကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီဗြိတိန်နိုင်ငံမှာနောက်ထပ်4ယောက်ပိုးကူးဆက်တာတွေ့တယ်လို့အတည်ပြုသလိုစပိန်နိုင်ငံမှာလည်းဒုတိယမြောက်ပိုးကူးသူကိုတွေ့ရှိတယ်လို့အတည်ပြုပါတယ်ရှင်
။နောက်မဲ့သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်သမ္မတလောင်းရွေးဖို့ပါတီတွင်းပနားမရွေးချယ်နေရမှာအိန္ဒိယနဲ့ပြည်နယ်ဆောက်ပန်းမြို့တော်ဝင်ဟောင်းပစ်ဘူတဂျက်ကအခုဆိုလို့ရှိရင်ထိတ်ဆုံးကရောက်သွားပါတယ်။ဟိုင်ဝါပြည်နယ်မှာလုပ်တဲ့ပါတီတွင်းရွေးကောက်ပွဲမှာတော့မစ္စတာဘူတဂျက်ဟာပါတီညီလာခံကိုယ်စားလှယ်42ဦးထဲကစလေးမဲရရှိထားပြီးတော့ဗမောက်ထက်လွတ်တော်အမတ်ဖြစ်တဲ့ဘာနီဆန်ဒါစ်ကဆက်နမဲနဲ့နောက်ကလိုက်ပါတယ်။မက်ဆာချူးဆက်စ်အထက်လွတ်တော်အမတ်အလစ်ဇဘက်ဝါရန်က10မဲရပြီးတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်က6မဲရပါတယ်။မနီဆိုတာအထက်လွတ်တော်အမတ်အီမီကလပ်ချာကတမဲပဲရပါတယ်မနေ့ပြန်အင်ကာနေကြရင်တော့နယူးဟမ်ရှန်ပြည်နယ်ပါတီတွင်းပနားမရွေးကောက်ပွဲလုပ်ဖို့ရှိနေပါတယ်ဒီဇူလိုင်လမှာလုပ်မဲ့ဒီမိုကရက်တစ်ပါတီရဲ့ညီလာခံမှာတော့ဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းကိုရွေးချယ်ကြမှာဖြစ်ပြီးတော့ပြည်နယ်အလိုက်ပါတီညီလာခံကိုယ်စားလှယ်1990မဲရဲ့ထောက်ခံမှုရတော့မှသမ္မတကိုယ်စားလှယ်လောင်းဖြစ်နိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့အခုမစ္စတာဘူတဂျက်ကထိတ်ကပြင်းနေတယ်ဆိုပေမဲ့သူရတဲ့အိုင်ဝါမဲအရေးအတွက်ကသမ္မတလောင်းဖြစ်မဖြစ်ခမန်းပြောဆိုဖို့ကတော့စောနေပါသေးတယ်လက်တလုံးမှာတော့မစ္စတာဘူတဂျက်နဲ့အထက်လွတ်တော်မှဆန်ဒါစုအကြာမှာမဲကတိတ်မကွာသေးသလိုသူတို့နောက်ကအထက်လွတ်တော်မှဝရန်ကလည်းမဲကတ်လိုက်နေပါတယ်။မနေ့တနင်္ဂနွေနေ့ကတော့လက်ရှိ Republican သမ္မတဒေါ်နယ်ထရန့်ကိုလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရဖို့အတွက် Democratic Party ကိုယ်စားလှယ်လောင်းနေအကြာမှာအပြန်အလှန်တူနိုင်ကူနိုင်ပြောနေပါတယ်။အထက်လွတ်တော်မှဆန်ဒါစ်ဟာသူ့ကိုယ်သူ Democratic Socialist ဆိုပြီးတော့ပြောနေတာမဟုတ်လို့သမ္မတထရန့်ကိုနိုင်ရဖို့ခက်လိမ့်မယ်လို့မစ္စတာဘူတဂျက်ကဒုတိယသမ္မတဟောင်း Biden ကပါ ABC ရုပ်သံနဲ့တွေ့ဆုံမှုမှာထောက်ပြဝေဖန်နေပါတယ်။နယူးဟမ်ရှယ်မှာလုံမဲ့ပါတီတွင်းရွေးကောက်ပွဲမတိုင်ခင်စစ်တမ်းတွေအရဆိုရင်တော့မစ္စတာဆန်ဒါစ်ကမစ္စတာဘူတဂျက်ကိုထိတ်ကကတ်တာနေပါတယ်။သူ့ရဲ့နောက်မှာတော့မစ္စတာဘိုင်ဒန်နဲ့အထက်လွှတ်တော်မှဝရန်တို့ရှိပြီးတော့အထက်လွှတ်တော်မှကလိုဘယ်ချာကတော့နံပါတ်5နေရာမှာရှိနေပါတယ်ခင်ဗျာ။
American ပြည်ထောင်စု Los Angeles မြို့မှာတတိယကနေ့ကကျင်းပခဲ့တဲ့ Oscar Academy ဆုပေးပွဲမှာ Korea ရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဆက်ကားဆုရရှိသွားပါတယ်။ဒါဟာ Oscar ဆုသမိုင်းမှာအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကပထမဆုံးအကြိမ်အကောင်းဆုံးဆက်ကားဆုရရှိတဲ့သမိုင်းတွင်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားကဆင်းရဲချမ်းသာကွာဟတဲ့လူမှုအတိုင်းဝိုင်းနှစ်ခုကိုရိုက်ပြတဲ့ Parasite ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံးဒါရိုက်တာဆုနိုင်ငံတကာရုပ်ရှင်ဆုမိညာမဟုတ်တဲ့ရိုက်ညွန်းစုစုစုပေါင်းအော်စကာစု၄စုရရှိသွားတာပါသူ့ရဲ့အတွေ့အမြင်တွေကိုလက်တွေ့အကောင်အထည်ဖော်ခွင့်ပေးသူအလုံးကိုကျေးဇူးတင်တယ်လို့ဒါရိုက်တာဘွန်ဂျူဟွန်းကစုလက်ခံမိန့်ခွန်းမှာပြောကြားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံအတွက်ပထမဆုံးအော်စကာစုတွေရရှိတဲ့အတွက်ဂုဏ်ယူကြောင်းလည်းပြောကြားသွားပါတယ်62ကြိမ်မြောက်အော်စကာဆုပေးပွဲမှာအကောင်းဆုံးမင်းသားဆုကိုတော့ဂျိုကာရုပ်ရှင်ကားမှာဂျိုကာအဖြစ်တရုတ်ဆောင်တဲ့ဟွာကင်ဖီနစ်ကရရှိပါတယ်ဂျူဒီဇက်ကားမှာฮอลลีวูดมินดามีจีจูดีกาแลนด์အနေနဲ့တရုတ်ဆောင်ခဲ့တဲ့မင်းသမီးရနယ်ဇွဲဝဲဂါကအကောင်းဆုံးမင်းသမီးဆုရရှိပါရယ်အကောင်းဆုံးဇက်ဖို့မင်းသားဆုကိုတော့ Once Upon a Time in Hollywood ရုပ်ရှင်ဆက်ကားမှာတရုတ်ဆောင်တဲ့မင်းသား Brad Pitt အကောင်းဆုံးဇက်ဖို့မင်းသမီးဆုကိုတော့ Marriage Story ဆက်ကားကမင်းသမီး Laura Dano ကရရှိသွားပါရယ် Parasite ရုပ်ရှင်ပြီးရင်ဆုတွေအများဆုံးရသွားတာကတော့ 1917 ဒုတိယကမ္ဘာစစ်ကားဖြစ်ပါရယ်ရုပ်ရှင်တရုတ်ကိုအမြင်ပိုင်းနဲ့တရုတ်ဖော်ပေးတဲ့ visual effects ဆု cinematography ဆုနဲ့အသံပိုင်းဆိုင်ရာ sound mixing ဆုသုံးစုရရှိခဲ့တာဖြစ်ပါတယ်
။အခုလိုမျိုးဒီ American Los Angeles မှာမနေ့ကလုပ်တဲ့62ကြိမ်မြောက် Academy ဆုပေးပွဲအခမ်းအနားတွင် Korea Director Bong Joon-ho ရိုက်ကူးတဲ့ Parasite ကအကောင်းဆုံးရုပ်ရှင်ဆုနဲ့အခြားဆုအတော်များများရရှိသွားလို့တောင်ကိုရီးယားနိုင်ငံသားတွေကတော့အောင်ပွဲတရလိုမျိုးပျော်ပွဲရှင်ပွဲခံခဲ့ကြပါတယ်
။우리 봉준호 감독 기생충 영화가아카데미영화제에서
ဒါကတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုရိုင်လုပ်တဲ့ဒီကနေ့လုပ်တဲ့ဝန်ကြီးအဖွဲ့အစည်းစီဝေးမှာအခုလိုမျိုးပါရာဆိုက်ရုပ်ရှင်ကားရဲ့အောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုပြောဆိုသွားတာဖြစ်ပါတယ်။သမ္မတရဲ့ Twitter အကောင့်မှာလည်းဒေါက်တာဘွန်ဂျွန်ဟိုးနဲ့ပါရာဆိုက်ရုပ်ရှင်အဖွဲ့သားတွေကိုချီးကျူးဂုဏ်ပြုရေးသားပါတယ်။ပါရာဆိုက်ဇက်ကားဟာဆိုလို့ရှိရင်အကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံးဒါရိုက်တာဆုအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုနဲ့အကောင်းဆုံးမူရင်းဇာညွန်ဆုတွေကိုရရှိသွားတာမို့အော်စကာဆုသမိုင်းမှာတော့ထူးခြားခြားအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကားတကားဖြစ်ပါတယ်။ပရိုဆက်ရုပ်ရှင်အော်စကာဆုတွေရပြီးတော့အခုလိုမျိုးတမိုင်းသွင်းသွားတာနဲ့ပတ်သက်လို့တောင်ကိုရီးယားပြည်သူတွေကတော့ Twitter နဲ့အခြားလူမှုကွန်ရက်မီဒီယာတွေမှာအောင်ပွဲခံရေးသားနေပါတယ်။ပြောရမယ်ဆိုရင်တော့ပရိုဆက်ရုပ်ရှင်ဟာအော်စကာဆုတမိုင်းမှာအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုရကားကအကောင်းဆုံးရုပ်ရှင်ဆုရတာဖြစ်တယ်ဆိုရင်ဒါပထမဆုံးဖြစ်တယ်လို့ပဲကိုရီးယားရုပ်ရှင်တွေအနေနဲ့အခုလိုမျိုးအဓိကအော်စကာဆုတွေကိုရရှိတာကလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ကိုရီးယားဘာသာစကား Twitter အကောင့်တွေမှာတော့ Director Bon ရဲ့နာမည်ကအလင်းမြန်ဆိုသလိုပဲပြန့်နှံ့ကျေပြန့်သွားသလိုတောင်ကိုရီးယားရုပ်ရှင်ဝင်တွေကလည်းလွန်ခဲ့တဲ့6နှစ်နီးပါးကပြဒီခါမှာခင်ဗျာလွန်ခဲ့တဲ့6လနီးပါးကပြခဲ့တဲ့ဒီဇက်ကားကိုပြန်ပြမယ်ဆိုပြီးတော့အလှည့်အမြန်ကြီးညာလာကြပါတယ်ခင်ဗျာ
ဖီယိုအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့မှနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ Australia နိုင်ငံကိုရောက်နေတဲ့ Indonesia သမ္မတ Joko Widodo က Australia Parliament မှာဒီကနေ့မိန့်ခွန်းပြောကြားခဲ့တာမှပထဝီနိုင်ငံရေးနဲ့စီးပွားရေးစိန်ခေါ်မှုတွေကြောင့်နှစ်နိုင်ငံကြားမှာပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောကြားသွားပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ရေရှည်ခံဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်သွားဖို့လည်းသမ္မတ Widodo ကတိုက်တွန်းသွားပါတယ်။2010ခုနှစ်ထဲကဩစတြေးလျနိုင်ငံကိုပထမဆုံးလာရောက်တဲ့အင်ဒိုနီးရှားသမ္မတကဩစတြေးလျပါလီမန်မှာမိန့်ခွန်းပြောခဲ့တာပါသမ္မတစကော့မော်ရီဆန်ကလည်းအင်ဒိုနီးရှားနိုင်ငံဟာအရေးကြီးတဲ့မိတ်ဖက်နိုင်ငံဖြစ်တယ်လို့ပြောကြားခဲ့တယ်လို့နယူးဆောက်သ်ဝဲလ်ပြည်နယ်မှာလောင်ကျွမ်းတဲ့တော်မီနဲ့ရေကြီးမှုတွေမှာကူညီကယ်ဆယ်ရေးအတွက်အင်ဒိုနီးရှားတပ်ဖွဲ့ဝင်တွေကိုဆေးလွတ်ပေးခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်အစောပိုင်းတုန်းကလည်းအပြန်အလှန်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုနှစ်နိုင်ငံတာဝန်ရှိသူတွေလက်မှတ်ထိုးခဲ့ကြပါတယ်။ဩစတြေးလျနိုင်ငံအနေနဲ့စီးပွားရေးအတွက်တရုတ်ကိုအကြီးအကျယ်အားထားနေရတာကိုရှော့ချဖို့ကြိုးစားတဲ့အနေနဲ့ Pacific ဒေသတွေကအင်ဒိုနီးရှားနိုင်အိန္ဒိယနိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပိုလုပ်ဖို့ဆောင်ရွက်နေတာဖြစ်ပါတယ်။ဩစတြေးလျနဲ့အင်ဒိုနီးရှားကြားကုန်သွယ်မှုတန်ဖိုးကတစ်နှစ်ကို17ဘီလီယံလောက်ရှိပါတယ်။လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုသစ်အရာအပြန်အလှန်တင်ပို့နေတဲ့ကုန်ပစ္စည်းအလုံးနီးပါးအတွက်သွင်းကုန်ခွန်တွေဖယ်ရှားလိုက်မှာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာဩဇာကြီးတဲ့ ABS-CBN Media Corporation ရဲ့ထုတ်လွှင့်မှုလုပ်ငန်းတွေကိုဖျက်သိမ်းဖို့ဖိလစ်ပိုင်အစိုးရကတရားရုံးချုပ်ကိုတိုက်တွန်းနေပါတယ်။ဒါဆိုလို့ရှိရင်တော့ဖိလစ်ပိုင်နိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာတွေကိုချိန်းချောက်လာတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ အတိုက်ခံလွှတ်တော်အမတ်တွေနဲ့တက်ကြွလှုပ်ရှားသူတွေကအစိုးရကိုပြစ်တင်ဝေဖန်ကြပါတယ်။နှစ်ပေါင်း66နှစ်ကြာပြီဖြစ်တဲ့ဖျော်ဖြေရေးနဲ့မီဒီယာအဖွဲ့ကြီးဟာ2016ခုနှစ်သမ္မတရွေးကောက်ပွဲစီရင်ကာလအတွင်းသမ္မတဒူတတေးကိုဝေဖန်မှုတွေရှိတာကြောင့်ဖိလစ်ပိုင်သမ္မတအတွက်အတော်လေးကိုဒေါသဖြစ်စေခဲ့ပါတယ်။ဒီမီဒီယာဟာအတော်လေးမတော်မတရားမှုတွေမှာပါဝင်ပတ်သက်ပြီးတော့လုပ်ငန်းဥပဒေတွေကိုချိုးဖောက်တယ်ဆိုပြီးတော့ဖိလစ်ပိုင်အစိုးရကဆွဲချက်တင်ပါတယ်။အစိုးရရဲ့ဒီလိုရဟာ ABS-CBN မီဒီယာလုပ်ငန်းကြီးရဲ့လုပ်ငန်းသက်တမ်းတိုးဖို့ကိစ္စညှဉ်းဆန်မှုအချိန်ကြိုက်လောက်တာလို့ဖိလစ်ပိုင်အတိုက်ခံသူကဝေဖန်ပါတယ်။မီဒီယာလုပ်ငန်းမှာဝန်ထမ်းပေါင်း 9,000 ရှိတယ်လို့ပဲ။ရေဒီယိုရုပ်မြင်သံကြားနဲ့ online တင်ဆက်မှုတွေမှာဖိလစ်ပိုင်အနုပညာရှင်ကြော်မော်ရာဂဒန်းလဲပါဝင်လှုပ်ဆောင်နေကြတာဖြစ်ပါတယ်။ ABS-CBN မီဒီယာဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကလေဝကြီးအုပ်ထားပြီးတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုလည်းတလွဲသုံးနေတယ်လို့ဖိလစ်ပိုင်အစိုးရရဲ့တရားရုံးရှင်းနေချုပ်ဖြစ်တဲ့ Jose Calida ကပြောပါတယ်။ABS-CBN ဘက်ကတော့အစိုးရဆွဆွဲချက်ကိုညှင်းဆန်ပြီးတော့သူ့ရဲ့မီဒီယာလုပ်ငန်းတွေကိုရပ်သွားအောင်လို့လုပ်ဖို့အစိုးရကရည်ရွယ်လှုပ်ဆောင်လာဆိုပြီးတော့တုံ့ပြန်ထားပါတယ်
။မိုးအကြီးကျယ်ရွာပြီးတော့ Hurricane ပြင်းအားလေတိုက်နှုံးနဲ့ Britain နိုင်ငံကိုတိုက်ခိုက်ခဲ့တဲ့မုန်တန်းဟာဒီကနေ့အရှေ့ဘက်ကိုရွေ့ရှားသွားတဲ့အတွက်ဥရောပနိုင်ငံတွေမှာခီးသွွာလာမှုတွေထိခိုက်နေတယ်လို့ရည်ကြီးနိုင်တဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ Czech သမ္မတနိုင်ငံအနောက်မြောက်ပိုင်းမှာဆိုရင်လေပြင်းတိုက်လို့ကျိုးကျတဲ့သစ်ပင်ပီပီတယောက်တေဆုံးခဲ့ပါတယ်။ဒီကနေ့အစောပိုင်းကလည်း Slovenia နိုင်ငံမြောက်ပိုင်းမှာအလားတူတယောက်တေဆုံးပါတယ်။ Sweden နိုင်ငံမှာတော့ Fick ကန်ကြီးထဲမှာလေမောက်လို့လူတယောက်ရေနှစ်တေဆုံးခဲ့ပါတယ်။နောက်တစ်ယောက်လည်းပျောက်ဆုံးနေပါတယ်။ Sierra မုန်တိုင်းကြောင့် Britain နိုင်ငံမှာတော့တနင်္ဂနွေနေ့တုန်းကအင်ဂျင်2000ကျော်လျှက်စစ်ပြီးပြတ်တောက်ခဲ့ပါတယ်။နိုင်ငံတည်းကနေရာတော်တော်များများမှာလည်းနှင်းရေခဲနဲ့လေပြင်းတိုက်နိုင်တဲ့တတိပေးချက်ကိုအဝါရောက်အဆင့်ထုတ်ပြန်ထားပါတယ်။မုန်တိုင်းရွေရှားသွားပြီမဲ့မိုးလေဝသတည်ငြိမ်သွားပြီလို့ပြောလို့မရသေးဘူးလို့မိုးလေဝသပညာရှင်တွေကတတိပေးထားပါတယ်။မုန်တိုင်းကြောင့်တချို့နေရာတွေမှာတလားစာမိုးရွာသွန်းခဲ့တဲ့အတွက်မိုးရွာသွန်းခဲ့တယ်လို့ရေကာတာတွေလည်းကြိုးခဲ့ပါတယ်။နိုင်ငံတော်ကရေကြီးနိုင်တဲ့တတိပေးမှုပေါင်း200နီးပါးထုတ်ပြန်ထားစေဖြစ်ပါတယ်။နိုင်ငံအနောက်မြောက်ပိုင်းအဝဲမြစ်ရေရှမ်းတဲ့အတွက်ဒေသခံတွေကိုဘေးလွတ်ရာပြောင်းရွှေ့ခဲ့ရပါတယ်။
နေရဝင်းယွန်းစွန်းဒေသတွေကိုလေးလာဖို့အတွက်အမေရိကန်ဥရောပပူပေါင်းအာဂသဆူဇန်လေးလာရေးယင်တစင်းကိုမနေ့ညပိုင်းတုန်းကအာဂသရဲ့ပြစ်လွှတ်ပါတယ်ဒီဆူဇန်ရေးလေးလာရေးယင်ကနေရဝင်းယွန်းစွန်းဒေသဓာတ်ပုံတွေကိုပထမဆုံးအကျင့်ရယူပြီးမှဖြစ်ပါတယ်အမေရိကန်ဒေါ်လာသတန်းခွဲကုန်ကြခံတိစောက်ထားတဲ့ဒီအာဂသဆူဇန်ရေးယင်ကိုဖလော်ရီဒါပြည်နယ် Cape Canaveral အာဂသစခန်းကနေပြီးတော့တနင်္ဂနွေနေ့ညပိုင်းကနေပြီးတော့တင်လွှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရဒေတာတွင်တဲ့နိုင်ငံတကာသတင်းတွေကိုမဆွမြတ်မွန်နဲ့ကုသညုံတို့ပြောပြပေးသွားကြတာပါရှင်။သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေတလဲတင်ပြပေးသွားမှာပါ။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေနောက်ဒီ American Democratic Party အတွင်းသမ္မတလောင်းရွေးချယ်နေတာမှာဘယ်သူတွေရှေ့တန်းရောက်နေသလဲနောက်ဆုံးအခြေအနေဘယ်လိုရှိသလဲစူရာတွေကိုမကြခင်မှာပြောပြပေးပါမယ်။အခုအရင်ဆုံးကတော့ဒီတရုတ်မြန်မာအဝင်ထွက်ဒေတာတွေမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားမှုကာကွယ်ဖို့ဘာတွေဆောင်ရွက်နေသလဲစူရာကိုပြောပြပေးချင်ပါတယ်။တရုတ်ယူနန်ပြည်နယ်ရွှေလီမြို့ရဲဌာနကနေရှမ်းပြည်နယ်မူဆယ်ရဲဌာနကိုအကြောင်းကြားထားတဲ့ဝူဟန်မြို့ကနေလာတဲ့ပျောက်ဆုံးတရုတ်နိုင်ငံသားကျန်၄ယောက်ကိုတော့ဆက်ပြီးတော့ရှာဖွေနေဆဲဖြစ်တယ်လို့မူဆယ်ခရိုင်အုပ်ချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်။အလုသမားတောင်းနေချီဝင်ထွက်သွားလာနေတဲ့နယ်ဆက်မူဆယ်မြို့အတွက်ကျန်းမာရေးဝန်ထမ်းမလုံလောက်တာကြောင့်လူမှုရေးအဖွဲ့တွေပါပူးပေါင်းပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကာကွယ်ရေးကြိုးပမ်းနေရတဲ့ဆိုတဲ့အကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းတန်တရားရှိသူလို့ရွှေလီရဲဌာနကသတ်မှတ်ထားတဲ့ဝူဟန်မြို့ကတရုတ်နိုင်ငံသား၅ဦးတည်းကတယောက်ကိုမူဆယ်ခရိုင်ပန်ဆိုင်မြို့မှာဖေဖော်ဝါရီ6ရက်ကရှာတွေ့ခဲ့ရကြောင်းတောင်ရှိသူတွေလက်ထဲအပ်ခဲ့ပြီးတဲ့နောက်ပိုင်းကြံတဲ့၄ယောက်ကိုအခုဆက်ပြီးရှာဖွေနေသေးပဲလို့မူဆယ်ခရိုင်အုပ်ချုပ်ရေးအရာရှိတဦးကပြောပါတယ်
ဘုံကတိကတော့ဒီကြံတဲ့ရှာဖွေနေသေးပေါ့သူတို့ကတရုတ်ပြည်ကချပြတယ်ဒီကဝင်လဲဝင်လာတယ်ဟာဒေသကလည်းတောင်းနေတာပေါ့နော်ဒီမှာတော့သက်ဆိုင်ရာတန်းတက်ဖွဲ့တွေရောမိတ်ဆက်တက်ဖွဲ့တွေရောအကုန်လုံးတည်းချပြရရှာဖွေနေလုံးဝပြမထူးသေးပါဘူးဒီဘက်မှာတော့
ဟူပေပြည်နယ်ဝူဟန်မြို့ကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးမှုတွေကြုံရပြီးတဲ့နောက်ပိုင်းယူနန်ပြည်နယ်ရွှေလီမြို့ကစစ်ရုံတွေပိတ်လိုက်တာကြောင့်အဲ့ဒီစစ်ရုံတွေမှာအလုပ်လုပ်ကိုင်နေတဲ့မြန်မာအလုပ်သမားအများပြားဟာဇန်နဝါရီလကုန်ပိုင်းလောက်ကစပြီးနေရပြန်ခဲ့ကြတာပါဒါပေမဲ့အခုချိန်မှာရွှေလီမြို့ကလုပ်ငန်းတချို့ကပြန်လည်လည်ပတ်နေရကြောင်းမူဆယ်နေဆက်ခိတ်တွေကနေတရုတ်ပြည်ထဲဝင်ထွက်နေတဲ့မြန်မာအလုပ်သမားတယောက်ကိုတပ်သားဝန်းကျင်လောက်ရှိနေတဲ့အတွက်ကျမ်းမာရေးအဖွဲ့အင်းနဲ့တင်မလုံလောက်ပဲဖြစ်နေလို့မူဆယ်လူမှုကွန်ရက်အဖွဲ့14ခုကပါဝင်ပြီးပူပေါင်းလှုပ်ဆောင်ပေးနေရကြောင်းဂယုနာလူမှုကွန်ရက်အဖွဲ့ဥက္ကဋ္ဌဦးတောင်ထွန်းကပြောပါတယ်
။ခုကထိတော့ကျွန်တော်ခိနေတာပေါ့နော်ဌာနဆိုင်ရာတွေရောကျမ်းမာရေးဌာနတွေရောတော့ပြည်သူတွေကရောအဝင်ထွက်ကိုချိန်နေပြီပဲသွားနေကြတယ်တည့်ရက်ကိုအဝင်ထွက်ကလည်းအလုံးတစ်ပေါင်းကျော်ရှိနေတယ်ဗျ။ ကျမရေးဌာနတော့ဝန်တန်းအင်အားမလုံးရတာတော့ပါတယ်ပေါ့နော်ဒီလိုလေအဲကျွန်တော်ကပူပေါင်းတော့ဆောင်ရွက်ပေးနေတာပါအဲခရီးစီမံခန့်ခွဲ new estimate ခန့်ခွဲရရတော့အခုကျွန်တော်အသေးတွေကိုငွေလေးထောက်ပံ့ထားတယ်ပေါ့နော်
နန်းခမ်းမူးဆဲလောက်ကင်တန်ရန်လာရှိုးဟူပန်းကွက်ခိုင်ကွမ်းလုံးနန်းဆန်စရဲရှမ်းပြည်နယ်မြောက်ပိုင်းနေဆက်ဝင်ပေါက်ဒီကနေဝင်လာရဲ့မြန်မာလူသမားဟာဖေဖော်ဝါရီ၈ရက်မှာ18,000ကျော်ရှိပြီး၉ရက်နေမှာတော့15,000ဝန်းကျင်ရှိနေရလို့စည်ရင်းတွေမှာဖော်ပြထားပါတယ်။အများစုကမူးဆဲဘက်ကနေချင်းပြန်လုတ်သွားလုတ်တဲ့သူတွေဖြစ်ကြပြီးပြန်ဝင်လာတဲ့သူတွေအားလုံးကိုတယောက်မကျန်အပူချိန်တိုင်းတာစစ်ဆေးမှုတွေလုပ်ပေးနေရလို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာတင်မောင်ညွန့်က VOA ကိုပြောပါတယ်
။ဟိုစစ်တာဟိုစစ်တာကတော့ဝင်တဲ့လူတိုင်းရောအကုန်စစ်တာလေးနော်။တည့်ရက်လလမှာသူကပြန်ပြီးတော့ဖွင့်နေလို့ပြောတာပေါ့နော်။တော့ဖြစ်ဖွင့်မယ်ပြောတယ်ဒါပေမဲ့မာမီအောက်ပိုင်းကတက်လာတာလေကတော့တိတ်ပြီးရှိတော့ဘူဆယ်တော့ပဲပါနေပြီးတော့မှတုတ်နေတဲ့လူတွေပေါ့နော်။ဥပမာမူဆယ်ကနေပေါ့တခါကိုရက်ကိုရပါပြန်မင်းနေဟိုကကံနေရင်းသွားလို့တဲ့ဆိုတော့ဒီညာပဲအဲ့ဘက်ကဝင်လာကြတာအခုလောလောဆယ်ပေါ့နော်
။မြန်မာပြည်မှာတော့ကိုရိုနာဗိုင်းရပ်စ်ပူးစက်ခံရသူမရှိသေးပဲတန်တရားနဲ့စောင့်ကြည့်လူနာတချို့သာရှိကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာတရုတ်ပြည်မှာအများဆုံးဖြစ်ပြီးကမ္ဘာတဝန်းကူးစက်သူအရေအတွက်ဟာဖေဖော်ဝါရီ၁၀ရက်မနက်ပိုင်းအထိ4,600ကျော်ရှိပါတယ်။သေဆုံးသူကတော့900ကျော်ရှိလာပြီဖြစ်ပါတယ်။
ကြတော့တရုတ်မြန်မာနယ်စပ်အဝင်အထွက်ဒေသတွေမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပွားမှုကာကွယ်ဖို့ကြိုးပမ်းနေတဲ့နောက်ဆုံးအခြေအနေကိုကုစောထက်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းတလဲတင်ပြပေးချင်ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မင်းပြမြို့နယ်တွေဘက်မှာမနေ့တုန်းကရောဒီကနေ့မှပါတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ဒီတိုက်ပွဲတွေအတွင်းမှာအရက်သားထိခိုက်ဒဏ်ရာရမှုတွေလည်းရှိနေတယ်လို့ဒေသတွင်းစစ်ဆောင်ရေးအတွက်လည်းပို့ပြီးတော့တိုးလာနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတော်ကိုနိုင်ကိုရင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ဆက်ပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မင်းပြားမြို့နယ်ဘက်မှာဒီကနေ့နဲ့မနေ့တုန်းကမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခါကပြောပါတယ်
။ဒီနေ့ဒီဖေဖော်ဝါရီလဒီ၁၀ရက်နေ့မှာဒီပလဝမျိုးနဲ့မင်းဆောင်တရာထိုက်မှာရှိတဲ့ဒီလက်နေကြီးစခန်းမှာတော့ဒီ၅ရက်မြောက်နေ့အဖြစ်တိုက်ပွဲတွေကတော့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေဆက်ပြီးတော့ဖြစ်နေတာပေါ့။ကိုရင်နေမနေ့၁၂နှစ်နာရီ40ကနေပြီးတော့မနေ့၃နှစ်နာရီလောက်ထိပေါ့နော်အဲဒီမှာဂျဲလီရဲ့နှစီနဲ့နေပြီးတော့အပြင်းထန်လာပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာရှိတယ်။မနေ့ကဒီသဒ္ဒထမြောင်နေ့မှာလည်းပဲဒီတနေ့လုံးဒီပါဟိုနှစ်ဖက်အပြန်အလှန်ထိုးစစ်တွေကတော့ရှိနေခဲ့တာပေါ့။မနေ့ကကျောက်တော်မျိုးနေတင်းမရွာအနီးမှာလည်းပဲကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမြန်မာစစ်တပ်ကနေပြီးတော့ဒီမနေ့၁၇နာရီ45မိနစ်ကနေနေ့လယ်၁၂နာရီ5မိနစ်ထိပေါ့နော်အဲ့ဒီမှာတစ်ကြိမ်ဒီရဟယင်နဲ့လာပစ်တာပေါ့ရဟယင်နှစီနဲ့ဒီမြန်မာရေတပ်စစ်တင်ဖို့နှစီပေါ့နော်အဲ့ဒီရေရင်နှစီပေါ်ကနေလက်နေကြီးပြစ်ကူတွေနဲ့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာလေးရှိတယ်ကလရံမြေတွင်ထဲကနေပြီးတော့အဲ့ဒီရေတပ်တင်ဖို့တွေကိုကျွန်တော်တို့ဘက်ကလည်းပဲဒီရော့ကက်တွေနဲ့နေပြီးတော့ဒီတံမြန်ပြစ်ခတ်မှုတွေတော့ရှိတယ်ဗျာနေရာကတော့ဒီမင်းပြားမျိုးနယ်ဒလူချောင်းရွာအနီးမှာရှိတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမစစ်တပ်ကနေအင်အားအလုံးရင်းနဲ့တာဝင်ရောက်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့ဟိုတိုက်ပွဲဖြစ်တာရှိတယ်။ဆိုတော့အဲ့ဒီမှာရန်သူဘက်ကထိခိုက်ကြဆုံးမှုတွေတော့ရှိတယ်။ဒီမှာကျွန်တော်တို့ဘက်ကလည်းဒဏ်ရာရသူတချို့တော့ရှိတယ်
။အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွေရဘူမှုကြီးဝင်းစော်ဦးကတော့ပလက်ဝါနဲ့ကြောက်ထော်မျိုးနယ်ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းပြောပါတယ်။
အဲ့ဘာတော့ဆက်ပြနေရပေါ့ဒီကသခန်းပေါ့နော်လာပြီးတော့မှဖြစ်နေတဲ့အကြောင်းမလို့ပြန်ပြီးတော့မှဖြစ်ခဲ့တာတော့ရှိနောက်ဆုံးဆိုတော့သူပြစ်ဖို့ပြချနေတော့ဖြစ်နေ
ဒီခိုင်းပြင်းနဲ့ကြောက်တော်မြုတ်နယ်အတွင်းဒီနေ့မနေ့ကလတန်မြစ်ဘက်ကနေပြကံမှုကြောင့်မြောက်တောင်ကျေးရွာကမျိုးသမီးတူအနီးနားရွာတွေဖြစ်တဲ့တောင်ပွေရွာတိတ်ကမူဆလင်ကလေးငယ်၃ဦးဓာဖြူရွာကရွာသားတူစုစုပေါင်း၅ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြောက်တောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်လှစိန်ကပြောပါတယ်
မင်းလေးနိုင်လောက်တကြီးကျွန်တော်တို့ရောပေါ့လေးပြီးတယ်ကျွန်တော်တို့ဒီကလေးနေသေးလေတော့တော့ပြလာတယ်ပြလာပြီးတော့ဒီဒီမြေကြီးကကျွန်တော်တို့ရောပေါ့လေးပြီးတယ်ပြလာမင်းစီနိုင်လောက်ပြင်ဆင်လာတယ်ပြင်ဆင်လာပြီးတော့ကျွန်တော်တို့ရောထိပ်ပေါ့ဟိုဒီဇီဒီကြီးနဲ့နေရာအီဇီဒီနေရာဆက်ပေါ့လေးပြီးတယ်ခလေးမတယောက်ဒီတရားဒိမ်မှာပေါ့တိုင်းမှာဒီလက်နက်ကြီးထီးပြီးတော့အစပွေးလာဒီဒီကလေးမလေးကဒီအိမ်အောင်မှာပြင်ကပေါ့ပြီးကြားလာတာဟိုစီးဝူးတော့တယ်ခင်ဗျဟိုကျောက်တော့စီးမှာခင်ဗျကျေးဇူးတော်ပါကဒီလူနာကြတော့တရုတ်ပြည်ကြတယ်ဗျကြတော့တဲ့ဒီအဖူကြီးတရားတော့သိမသိဘူးတော်မကြီးကခေလို့ခေါ်တယ်ကျွန်တော်တို့ရောင်းနေတော်ဝင်တဲ့တစ်ခက်ကဲမှတခုပြည့်တယ်မူစလင်၃ယောက်လေးလေးပိုင်းကကျောတော်ဆင်းတော့တယ်တရုတ်ပြည်ပြည်မှာအေးရလေးတော်မူဦးသူတိမှာပါမူစလင်လေးစူးပေါင်းဆိုရဝါယောင်းဝါယောင်းတော်တော်တရားရက်တူတရားဒီအီဒီမူစလင်မှာ၃ယောက်ဆဲတော်မကြီးရတယ်ပေါ့
ပြောပြီးတော့ပြည်သူလူမကြောက်လို့ဘလို့ပြည်သူလူတို့ကျွန်တော်လည်းမသိဘူးမြောက်တောင်ရွာရဲ့တစ်ဖက်ကမ်းတောင်ပေါ်ရွာတစ်ထက်မှာဒီမနေ့ပိုင်းကလက်နဲ့ကြီးချရောက်ပောက်ခွဲတာမှာအသက်59နှစ်အောက်မူဆလင်ကလေး၃ဦးထိခိုက်တံရွာရသွားသလိုတူဦးကတော့အသက်အန္တရာယ်စိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်ဒေသခံတွေကတော့တိုက်ပွဲမရှိဘဲတမတော်ရေသားကပြစ်ခတ်နေတယ်လို့ပြောဆိုနေသလိုအနောက်ပိုင်းတိုင်းစ
တ
ပိုင်းတွင်ရတိတောင်မြို့နယ်ထဲမှာပြစ်ခတ်မှုတွေကြောင့်ရွာပေါင်း20ကရွာသားဥယျာဉ်2000ခန့်ဟာဗုဒ္ဓတောင်မြို့နယ်တေကံခွတ်ဆုံရွာဘက်ကိုစစ်ဘေးသိမ်းရှောင်နေရတယ်လို့ခွတ်ဆုံရွာလူမှုကူညီရေးဖွဲ့ဝင်မှတ်ခင်စိုးအေးကပြောပါတယ်။ဟုတ
်ဆက်ဆံရနေပါလဲ။လမ်းမကြီးတိုင်းပြည်ကျောင်းကလို့ဒီပြည်တော်နေအွန်ရှောင်းကမင်းကလက်ကွန်တဲအိုဖောက်ဂျီယမ်နိုင်ခုနကောင်ကျိုးလို့အတိအကျမပြောဘူး။အဲမင်းကထောင်ကျိုးလောက်ရှိနေချင်းစင်မျိုးရှိတဲ့သူတွေကရထဲမှနေတယ်။စင်မျိုးမရှိတဲ့သူတွေကဖုန်ကြီးကမှနေတယ်။စားတော့လေကြရထဲကလူတွေကကိုရင်ပြရ။
ရတိတောင်မြို့နယ်ဘက်မှာတိလဆန်းကစိုက်ပြီးတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်လာတာကြောင့်ခွတ်ဆုံရွာပြင်ရတိတောင်မြို့ပေါ်နဲ့စီဒီပြင်ကြေးရွာဘက်ကိုစစ်ရှောင်များပြားရောက်ရှိနေပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တနှစ်တာတိုက်ပွဲဖြစ်စဉ်တွင်စစ်ရှောင်ဥယျာဉ်36,000ကျော်တိုးပွားနေလာပြီးဖြစ်ပါတယ်ခင်ဗျာ။
တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုကိုနိုင်ကိုဝင်ပြောပြခဲ့တာပါ။မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေလိုက်စစ်စစ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအတည်ပြုပါစေရှင်။
ဘရရှ်မြန်မာမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးပြောင်စုမြန်မာနိုင်ငံရဲလို့ဖြစ်လာဖို့အတွက်ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ83နှစ်ပြည့်ပါပြီ။အခုချိန်မှာတော့21ရာစုပင်လုံညီလာခံဆိုတာခေါ်ယူပြီးတော့ခေတ်နဲ့လျော်ညီဒီမိုကရေစီဖက်ဒရယ်ပြောင်စုတည်ဆောက်ရေးလုံးပန်းနေကြပါတယ်။တိုင်းဒေသတွေလိုလားတဲ့ပြည်ထောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတ်တန်းခွင့်ရဖို့အတွက်ကြုံနေရတဲ့အခက်အခဲစင်ခေါ်ချက်တွေကိုတော့ပြည်ထောင်စုကြီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးပြီးမြန်လို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင် Daily Life အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ Email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးပြီးမြန်ကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
တော်ရရှင်ရဲ့အချိန်မီဆက်သွယ်လာကြစီခြင်းပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုအမေရိကန်နိုင်ငံရေးသတင်းတပုတ်ကိုပြပြပေးခြင်းပါတယ်။အမေရိကန်ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းရွေးချယ်ဖို့အတွက် primary ပနာမရွေးချယ်ပွဲကိုတော့အရှေ့မြောက်ပိုင်းပြည်နယ် New Hampshire မှာမနေ့ပြန်အင်္ဂါနေ့ကျင်းပပါမယ်။လွန်ခဲ့တဲ့သတင်းပတ်တုန်းက Iowa ပြည်နယ်မှာကျင်းပခဲ့တဲ့ကနအူးအဆင့်ပါတီ caucus ရွေးကောက်ပွဲအပြီးအခု primary ရွေးကောက်ပွဲကျင်းပတာပါ။ဒီ primary ရွေးကောက်ပွဲကျင်းပမယ် New Hampshire ပြည်နယ်ကမဲဆန္ဒရှင်တွေရဲ့သဘောထားဘယ်လိုရှိပါလဲ။ကာရိုလင်းပရက်ဆူဒီသတင်းပေးပို့ထားတာကိုကိုအောင်ကပြပြပါမယ်ရှင်
။ New Hampshire ပြည်နယ်ကမဲဆန္ဒရှင်ဒိုင်ယန်ဆေဘွားရဲ့အကြိတ်ဆုံးဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေကတော့ Minnesota ထက်လွတ်တော်အမတ် Amy Klobuchar နဲ့ Indiana ပြည်နယ် South Bend မြို့တော်ဝန် Pete Buttigieg တို့နှစ်ယောက်ပါ။အရေးအကြီးဆုံးကတော့ Trump ကိုအနိုင်ရနိုင်ခြေဘယ်သူမှပိုရှိတယ်လဲဆိုတာပါ
။ Who can beat Trump?
Grenade State Candy Shop Chocolate ဆိုင်ကို Bud Mitazu ကလုံခဲ့တဲ့နှစ်တရာလောက်ကလေးကဖွင့်လှစ်လာတာပါနိုင်ငံကိုအုပ်ချုပ်မဲ့သမ္မတဟာသူ့ရဲ့လုပ်ငန်းကိုလုတ်ကန်ခဲ့တယ်လို့ခွန်အားဇွန်နေဘဲနဲ့လုံမဲ့သူမျိုးဖြစ်ဖို့ဆန္ဒရှိနေပါတယ်စိုင်းပိုင်ရှင် Jeff Bord က
We're all frugal Yankees up here
ဒီဒေသမှာနေကြသူတွေကစစ်စစ်ဆက်ရိုးရိုးရှင်းရှင်းလှုပ်လှုပ်ကြသူတွေပါပတ်စံဖြုံးတာတွေကိုမကြိုက်ပါဘူး
New Hampshire မှာကျင်းပတဲ့ primary ပနာမရွေးကောက်ပွဲမှာ Democrat Party ဝင်နေတာမှာကပါတီဝင်မဟုတ်သူတွေကလည်းမဲပေးခွင့်ရှိပါတယ်။အဲ့လိုဘဲပါတီဝင်မှမဟုတ်သူအရေးအတွက်ဟာပြည်내မဲပေးခွင့်ရှိသူတွေရဲ့43ရာခိုင်နှုန်းအထိရှိနေတာကြောင့်သူတို့ရဲ့အဆုံးဖြတ်ကလည်းအဓိကကျနေတာပါ။
I'll probably make up my mind when I'm actually
မဲပေးခြင်းကြမှာအဆုံးဖြတ်မယ်လို့ Alex Campbell ကပြောသွားတာပါ။တချို့ကတော့လည်းစစ်တမ်းတွေဘာတွေမှာဖော်ပြတဲ့ဘသူကတော့အကောင်းဆုံးဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာတွေကိုလိုက်ကြည့်မနေပဲကိုကြိုက်တဲ့တပ်သူတွေကိုသာမဲပေးမယ်လို့ဆိုပါတယ်Waypoint Robotics Company က Engineer Andrew Martinog
The most powerful thing you
can do is to do what you can do and what you can do. You can do what you can do. You can do what you can do. You can do what you
can do. New Hampshire မှာလွန်ခဲ့တဲ့၄နှစ်တုန်းကကျင်းပတဲ့ရွေးကောက်ပွဲတွေကတော့ဘာမောင်ထက်လွတ်တော်အမတ် Bernie Sanders ကအနိုင်ရခဲ့ပါတယ်။ရာသီဥတုဖောက်ပြန်မှုနဲ့ပတ်သက်ပြီးတော့အကောင်းဆုံးကင်တွယ်နိုင်မဲ့သူက Bernie Sanders ဖြစ်တာကြောင့်သူ့ကိုနောက်တစ်ကြိမ်မဲထပ်ပေးမဲ့သူတွေလည်းရှိနေပါတယ်။ Jesse Corey က
I think this is
probably once in a lifetime opportunity.
ဆန်တော်လိုလူမျိုးတမနာဖြစ်အောင်မဲပေးဖို့ဆိုတာဘဝမှာတစ်ကြိမ်တစ်ခါသာရမယ်အခွင့်အရေးမျိုးလို့ထင်ပါတယ်
။ Bernie Sanders နဲ့ Bernie Sanders တို့နှစ်ယောက်ဟာထောက်ခံမှုအများဆုံးရနေသူနှစ်ဦးဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။ဒုသမ္မတဟောင်း Joe Biden, Attorney General Elizabeth Warren နဲ့ Klobuchar တို့ကတော့အဲ့ဒီနောက်ကကတ်လိုက်နေပါတယ်။ပထမဆုံးအကြိမ် primary ပနာမရွေးကောက်ပွဲရလဒ်တွေကိုတော့အင်္ဂါနေ့မဲပေးပြီးချိန်မှာသိရမှာပါခင်ဗျာ
။ဒါတော့ American Democratic Party တွင်သမ္မတလောင်းရွေးချယ်နေတဲ့လုပ်ငန်းစဉ်တွေကတစ်ခုဖြစ်တဲ့ primary ရွေးကောက်ပွဲမနှက်ဖြန်မှာကျင်းပဖို့ရှိနေတာနဲ့ပတ်သက်ပြီးကိုအောင်စူးစီးတင်ပြပေးသွားတာပါ။ VOA ရဲ့တင်းနှလာနေညနေခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာပါရှင်။
ဖြူရီမြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ဖြူရီမြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android phone နဲ့မျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဖြူရီမြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ VOA American တန်ရဲ့တင်းနယ်လာနေညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြည်ပချင်းညနေ9နာရီကနေ9နာရီခွဲမှာတော့ VOA TV သတင်းလောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါရယ်။ Intercept 77နဲ့ Mirsat 3 Satellite ဂျူရူတို့ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါရယ်။ VOA ကထုတ်လွှင့်တဲ့ရုပ်မြင်သံကြားအစီအစဉ်တွေနဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာကိုပဲ VOA App နဲ့ VOA Website စာမျက်နှာတွေမှာလည်းတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါရယ်။VOA ရဲ့ internet website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်ရှင်အခုနောက်ဆုံးရသတင်းတွေကိုတော့မိတ်ဆုမြတ်မွန်ကကြီးညာပေးပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ908ယောက်ရှိသွားပါပြီပိုးကူးစက်ပြန့်နှံ့မှုကြောင့်တရုတ်နှစ်သစ်ကိုရုံးပယ်ရက်တွေကိုထပ်တိုးပိတ်ထားခဲ့တာဒီကနေ့အဆုံးသတ်သွားပြီးမို့ရှန်ဟိုင်းမြို့တော်မှာအလုပ်ခွင်တွေပြန်ဝင်နေကြပါတယ်။နှာခေါင်းစည်းအကာအကွယ်ဝတ်ဆင်ထားသူတွေကိုလမ်းတွေပေါ်မှာတွေ့ရပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတီးကြခွဲစောင့်ကြည့်ခန်းနေရတဲ့ဇင်ခန်အပျော်စီးသင်္ဘောကြီးပေါ်မှာတော့ပိုးကူးစက်သူနောက်ထပ်60တွေ့ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကပြောကြားတဲ့အတွက်သင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးနေသူ130ရှိနေပါပြီ။တချိန်တည်းမှာပဲဗြိတိန်နိုင်ငံမှာလည်းနောက်ထပ်ပိုးကူးဆက်သူတွေ့တယ်လို့အတည်ပြုခဲ့တဲ့အတွက်စုစုပေါင်း8ယောက်ရှိသွားပါပြီ။ American ပြည်ထောင်စု Los Angeles မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ Oscar Academy ဆုပေးပွဲမှာတော့ကိုရီးယားရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဆက်ကဆုရရှိသွားပါတယ်။ဒါဟာ Oscar ဆုသမိုင်းမှာအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကပထမဆုံးအကြိမ်အကောင်းဆုံးဆက်ကဆုရရှိသွားတဲ့အတွက်သမိုင်းတင်ခဲ့ပါတယ်။တောင်ကိုရီးယားကဆင်းရဲချမ်းသာကွာဟတဲ့လူမှုအသားဝိုင်းနှစ်ခုကိုရိုက်ပြထားတဲ့ Parasite ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုအပြင်အကောင်းဆုံး Director ဆုအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုမှီညမ်းမဟုတ်တဲ့ရိုက်ညွှန်းဆုစုစုပေါင်း Oscar ဆု၄ခုကိုလည်းရရှိသွားပါတယ်။ American သမ္မတရွေးကောက်ပွဲအတွက် Democratic သမ္မတလောင်းရွေးပွဲတွေပါတီရင်းပထမရွေးချယ်တဲ့နေရာမှာ Indiana ပြည်နယ် South Bend မြို့ကမြို့တော်ဝန်ဟောင်း Pete Buttigieg ကအခုဆိုရင်ထိတ်ဆုံးနေရာမှာရှိနေပါတယ်။Iowa ပြည်နယ်မှာလှုပ်တဲ့ပါတီရင်းရွေးကောက်ပွဲတွေမှာ Mr. Buttigieg ဟာပါတီညီလာခံကိုယ်စားလှယ်50ယောက်ထဲကနေပြီးတော့14မဲရရှိထားပါတယ်။ Vermont အထက်လွှတ်တော်အမတ် Bernie Sanders ကတော့12မဲနဲ့နောက်ကလိုက်နေပါတယ်။မနက်ဖြန်အင်္ဂါနေ့ကျရင်တော့ New Hampshire မှာပါတီရင်းပထမရွေးကောက်ပွဲတွေလုံးမှာဖြစ်ပါတယ်ရှင
်သတင်းချင်းချုပ်ကိုမဆုမြတ်မှုကြညာခဲ့တာပါဒီညနေစီစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မခင်ပြထရေးပါ VOA American တိုင်းရဲ့တင်းနှလာနေညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.
From what